ဖားကန်မြို့နယ်တွင်းကကြောက်စိမ့်တူးဖော်မှုကြောင့်ဖြစ်ပေါ်လာရတဲ့လူအသက်ပေါင်းများစွာဆုံးရှုံးမှုအပါအဝင်တဘာဝပတ်ဝန်းကျင်ဆိုင်ရာဆိုးကျိုးတွေနဲ့ပတ်သက်ပြီးလွှတ်တော်ကစုံစမ်းစစ်ဆေးပေးဖို့ဥပဒေပြုအမတ်တဦးကပြောဆိုလိုက်သလိုတစ်ချိန်တည်းမှာပဲအစိုးရတဲ့အနေနဲ့တာဝန်မဲ့တယံဇာတတူးဖော်မှုတွေကိုချက်ချင်းရပ်ဆိုင်းပေးဖို့ကိုလည်းကချင်လူမှုအဖွဲ့အစည်းတစ်ခုကတိုက်တွန်းလိုက်ပါတယ်မတ်တင်ကြီးထိုက်ကစူးစီးတင်ပြထားတာပါ
ကျောက်စိမ့်တူးဖော်တဲ့လုပ်ငန်းတွေရဲ့ဆွန့်ပစ်မြေစာပုံတွေပြိုကျတာကြောင့်ဖားကန့်ဒေသမှာလူသေးဆုံးတာကတခါတည်းရာနဲ့ချီရှိတယ်လို့တခါတည်းဓာစင်နဲ့ချီသေဆုံးနေကြရတာဖြစ်ပါတယ်။လောလောလတ်လတ်မြေစာပုံပြိုကျမှုကြောင့်လူတဓာစင်ကျော်သေဆုံးခဲ့ရပြီးနောက်မှာတော့ဖားကန့်ဒေသရဲ့အခြေအနေကိုကချင်ပြည်နယ်လွှတ်တော်ကိုစုံစမ်းစစ်ဆေးပေးဖို့တိုင်ကြားစာတင်မယ်လို့ဖားကန့်မြို့နယ်ကိုယ်စားလှယ်ပြည်နယ်လွှတ်တော်အမတ်ဦးဒါရှိလာဆိုင်ကပြောပါတယ်။
ကျွန်တော်ဖားကန့်မှာဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုကျွန်တော်တို့လွတ်တော်မှာဖွဲ့စည်းထားတဲ့ဒီကော်မတီတွေကိုဟိုတိုင်ကြားစာအဖြစ်ပေါ့နော်ကျွန်တော်အနေနဲ့အဲဒီပေးပို့ဖို့အတွက်ဆိုမှကျွန်တော်ကုန်ကြမ်းနေယူခဲ့တယ်အခုကျွန်တော်ကတော့မညက်ပြန်ကျွန်တော်တို့ဒီကော်မတီရုံးမှာကျွန်တော်တပ်ဖို့အဲကျွန်တော်တို့ဒီတိုင်စာဌာနကိုပို့ထားမယ်လေတိုင်စာဌာနကိုကျွန်တော်ကအဲဒီကောင်းတင်လေးတွေနဲ့ပေါ့နော်ကျွန်တော်အဲပို့ထားပြီးအဲကျွန်တော်လွတ်တော်ဥက္ကဋ္ဌရှင်ရောက်မယ်အဲစာကလွတ်တော်ဥက္ကဋ္ဌရှင်ရောက်ရင်လွတ်တော်ဥက္ကဋ္ဌနေမှာအဲ့ကော်မတီကိုပြန်ပို့တယ်အဲ့ကော်မတီကနေပြီးမှဒါအများဆုံးအလင်းအများဒီကိစ္စတွေကိုကျွန်တော်တို့ဆောင်ရွက်ကြမှာပဲကျွန်တော်တို့ဒီလာမဲ့မိုးအခါကာလမှာလည်းအခုလိုမြေပြိုတဲ့အချိန်မှာလူတွေအတေအပြောက်တွေအဲနည်းနိုင်မဲ့အနေအထားမျိုးဟိုပေါ့နော်ကျွန်တော်ကကွင်းစင်းပြီးမှရရှိလာတဲ့အခြေအနေကိုစနစ်တကျဒီအစိုးရတွေနဲ့ကျွန်တော်တို့ဒီအားလုံးဝိုင်းဝန်းပူးပေါင်းဆောင်ရွက်ပြီးမှကျွန်တော်တို့ကလုပ်နိုင်အောင်ပေါ့
အစိုးရအသစ်ကတော့ကြောင်းမြဲဥပဒေကိုပြင်ဆင်ပြီးညဥပဒေတွေထွက်လာမှကြောက်စိမ့်တူးဖော်မှုကိုတိတိကျကျအရေးယူဆောင်ရွက်နိုင်မှာဖြစ်တယ်လို့ဒီလဆန်းဖိုင်ကပြောဆိုထားတာပါဖက်ကန့်ဒေတာအရေးအစိုးရကိုတိုက်တွန်းရတာကလည်းအခက်အခဲရှိတယ်လို့ပြည်နယ်လွှတ်တော်အမတ်ဦးဒါရှိလာဆိုင်ကပြောပါတယ
်အစိုးရအဖွဲ့အစည်းတွေကတော့ပြောမှဆိုရင်သူတို့အနေနဲ့စိတ်ရှိတိခါမှုမရှိတဲ့အနေအထားမျိုးတွေဆိုတော့ကျွန်တော်တို့လည်းတခါလေကြတော့အဲပြောတာပြောနေရတာနောက်ဆုံးတအားကြီးပြောရင်လည်းအဲ့အစိုးရလည်းကို့အစိုးရဖြစ်တဲ့အချိန်ကျတော့ကျွန်တော်တို့ကကို့အချင်းချင်းပဲအဲလုံနေပြောနေရတဲ့အနေအထားမျိုးရှိတယ်။နောက်တစ်ဖက်မှာလည်းဒီအစိုးရကအထက်မှာကျွန်တော်ဝင်ကြီးကက်ဘိနက်အဖွဲ့တွေအနေနဲ့ကအာဒီရုံးတို့ဘာတို့လောက်မှာအဓိကပဲနေတဲ့အချိန်ကျတော့အောက်ခြေမှာဌာနတွေကကျတော့ဟိုလွန်ခဲ့တဲ့ဘဝတဏီတဲကနေသူ့ဌာနတွေကသူ့အဲသူ့အပိုးချိုးနေပြီးသားဒီလုပ်ငန်းတွေဖြစ်နေတဲ့အနေအထားကျတော့အချိန်ကျတော့ဒီဝင်ကြီးတွေကအဲ့ဒီအပေါ်မှာသူ့အနေနဲ့တိတ်ပြီးမှထိတ်ကြောက်မှုပိုင်းမှာနည်းနည်းအားနည်းနေတဲ့အနေအထားလေးတွေကျွန်တော်တွေ့ရတယ်ခင်ဗ
ျကချင်လူမှုဖွံ့ဖြိုးရေးကိုယ့်ရဲ့အဖွဲ့ကတော့အစိုးရတဲ့အနေနဲ့တနေ့တစ်ခြားအခြေအနေစိုးရွားလာပြီးစိုးရင်ရတဲ့အခြေဆိုင်နေပြီဖြစ်တဲ့ဖားကန့်ဒေတာကြောက်စိန်တူးဖော်မှုကိုထိထိရောက်ရောက်မကိုင်းတွဲနိုင်ခင်မှာစီးကမ်းမဲ့ကြောက်စိန်တူးဖော်မှုတွေကိုရပ်ဆိုင်ထားတဲ့လို့အကြံပြုပါတယ်ကိုစာကြီးကအခုလိုပြောပါတယ
်ဘာချက်လဲဆိုတဲ့ဒီဟာတွေကစက်ဖြစ်ပြီးတူးဖော်ပြီးကြောက်စိန်တူးဖော်မှုဒီဘူကမဲ့အဲ့ဒီမှာခွင့်ပြုထားတာတခုပဲရှိတယ်။နောက်စပ်အဲ့ဒါကိုဒီအတဝင်းလေးတာဝန်ခံလို့တဘာဝပတ်ဝန်းကျင်ဆိုင်ရာပြဿနာဒီရောဒုမေကြီးဆိုင်ရာပြဿနာဒီရောတခြားတူတွေမဆိုတဲ့စပ်ဆီခက်ရစ်လာမှုအဖြစ်ပြီးနေပတ်သက်တဲ့အခါကျန်တဲ့ဖြစ်ပြီးဒီကျန်တဲ့အစားထိုးဖို့ရှိတဲ့အခါတခုမှကံလာတဲ့စီးမဲ့ကမ်းမဲ့အချက်တွေဒီတောက်စင်းတူပဲစပ်စပ်ပဲခွင့်ပြုထားတဲ့ကုမ္ပဏီကမရှိဘူးလို့ဆိုရတာအင်္ဂါနာအရေးကြီးတယ်
ဖားကန့်ဒေသမှာဆွန့်ပစ်မြေစာပုံပြိုကျတာမြေပြိုကျမှုနောက်ကြောက်စိမ့်တူးဖော်မှုတွေကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးမှုတွေဟာကချင်ပြည်နယ်ကချင်ပြည်သူတွေရဲ့ပြဿနာတစ်ခုအဖြစ်တည်းမဟုတ်တော့ပဲတနိုင်ငံလုံးနဲ့ဆိုင်တဲ့ပြဿနာတစ်ရပ်ဖြစ်လာပြီလို့လဲကချင်လူမှုဖွံ့ဖြိုးရေးကွင်းရဲ့အဖွဲ့ကကိုစာကြီးကထောက်ပြပါတယ်ဖားကန့်ဒေသမှာကြောက်စိမ့်တူးဖော်ရေးလုပ်ငန်းအများစုကကြောက်စိမ့်ရဖို့တစ်ခုတည်းကိုသာအယုံဆိုင်လှုပ်ဆောင်နေပြီးကျောက်စင်းတူပီပျက်စီးသွားတဲ့တဘာဝပတ်ဝန်းကျင်ထိမ့်သိမ့်မှုပိုင်းမှာတော့နှစ်ပေါင်းများစွာမရှိဘဲဖြစ်နေတာကြောင့်အရေးပေါ်ထိမ့်သိမ့်ဖို့လိုအပ်နေပြီလို့လဲဒေသဖွံ့ဖြိုးရေးဆောင်ရွက်သူတွေကထောက်ပြကြပါတယ်ရှင်